ရုရှားနဲ့ယူကရိန်းဆွေးနွေးပွဲတွေဖြစ်ဖို့ကရုရှားအနေနဲ့အရင်မကျူးကျော်ခင်အခြေအနေရအောင်တက်တွေပြဆုပ်ပေးမှရမယ်လို့ယူကရိန်းသမ္မတကဆိုလိုက်ပါတယ်။ဒါပြင်ယူကရိန်းအနေနဲ့ရုရှားနဲ့တွေ့ဆုံဖို့လမ်းဖွင့်ထားပေမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကိုပဲလက်ခံမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗလာဒီမာဇလန်စကီကဒီနေ့အရင်ပြောထားပါသေးတယ်။တချင်တယ်မှာသမရပူတင်နေနဲ့လက်တွေ့အခြေအနေမှန်ကိုနားလည်ရင်လက်ရှိပဋိပက္ခကိုတန်တမာရင်းနဲ့ဖြည့်ရှင်းလို့ရတယ်လို့လည်းယူကရိန်းသမရဇလန်စကီကကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာပြောလိုက်တာပါ။ဒါပေမဲ့၃လကြာလာတဲ့ဒီစစ်ပွဲရပ်တန့်ရေးအယိုးသားဆုံးဆွေးနွေးပွဲတွေပြန်ဆဖို့မှာတော့ရုရှားသမရဘက်ကဆွေးနွေးခြင်းနဲ့ဆန္ဒရှိတာလောလောဆယ်မတွေ့ရသေးဘူးလို့လည်းသမရဇလန်စကီကဝေဖန်လိုက်ပါတယ်။အခုလိုစစ်ပွဲအဆုံးသတ်ရေးတွေ့ဆုံဆွေးနွေးဖို့မလိုလားဘူးဆိုတဲ့ဆွဆွဲချက်မျိုးနှစ်ဖက်လုံးအပြန်အလှန်ပြောနေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းစစ်ဆင်ညှိနှိုင်းမှုတွေဖြစ်လာနိုင်တဲ့အလားအလာမရှိသေးဘူးလို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ။